ဖုန်းကနေဝေးလဲလို့ရတဲ့ Wave Money ရဲ့အများစု Share 51ရာခိုင်နှုန်းကို Telenor ကုမ္ပဏီကဒေါ်လာ53ပတ်နဲ့ရုံးမအုပ်စုကိုရောင်းချဖို့စီစဉ်နေတယ်လို့ Nikkei Asia သတင်းကပြောပါတယ်။နောက်ရက်အနေနဲ့အတွင်းမှာအကြောင်းဝယ်ပြီးသွားဖို့မျှော်လင့်ထားကြပါတယ်။ရောင်းပြီးသွားရင်ရုံးမအုပ်စုရဲ့ဥက္ကဋ္ဌ Mr. Sash Pan ဟာ Share 55ရာခိုင်နှုန်းရရှိသွားမှာဖြစ်တယ်လို့ Nikkei သတင်းဌာနကဆိုပါတယ်။2020ဂျွန်လတုန်းကလည်းတယ်လီနောကသူ့ share တွေကို Yuma Strategic Holdings ကိုရောင်းချဖို့ကြိုးစားခဲ့ပေမဲ့အယောင်ဝယ်မဖြစ်ခဲ့ပါဘူး။မြန်မာနိုင်ငံမှာအာဏာသိမ်းပြီးနိုင်ငံရေးမတည်ငြိမ်ဖြစ်ခဲ့ပြီးတဲ့နောက်2021ခုနှစ်မေလကစပြီးနော်ဝေးနိုင်ငံအခြေစိုက်တယ်လီနောဟာသူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကပြန်လည်ရုပ်သိမ်းဖို့ကြိုးစားခဲ့တာဖြစ်ပါတယ်။ First Myanmar Investment နဲ့ Yuma Group တို့က Wave Money လုပ်ငန်းကို2016ခုနှစ်မှာစတင်ခဲ့တာပါ။